CID လိုပါဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ့နော်နိုင်ငံသားခီးစဉ်တွေဒီအပိုင်းဘလို့တွေများရှိနေမလဲလို့ပါရှင်
ဒီအပိုင်းမှာတော့ကျွန်တော်တို့အခုဟိုစင်ကာပူဝန်ကြီးချုပ်ရဲ့ဖိတ်ကြားမှုအရတော့စင်ကာပူကိုသွားဖို့ရှိပါတယ်တတိယဘက်လောက်မှာဖြစ်ပါလိမ့်မယ်ခင်ဗျာ20နဲ့စတဲ့ week မှာဖြစ်ပါလိမ့်မယ်တွိုင်းတော့လေဟိုခီးစဉ်ကတော့ဟိုတညာအိဟိုညာအိအဲ့လောက်ပါပဲခင်ဗျာ walking visit ဖြစ်ပါတယ်
ဟုတ်ကဲ့ဆရာအိုဆရာဒီလာတယ်ပဲပေါ့နော
်ဟုတ်ပါတယ်ခင်ဗျာโอเค
စင်ကာပူဝင်ကြီးချုပ်ကဖိတ်တယ်ဆိုတော့ဒါဝင်ကြီးချုပ်နဲ့တော့တွေ့မှာပေါ့တခြားပေါ့နော်အစိုးရဒီထိပ်ပိုင်းကောင်းဆောင်ဘသူတွေနဲ့များတွေ့ဖို့တွေရောရှိအောင်မလဲရှင
်အာအဓိကဝင်ကြီးချုပ်ဖိတ်တာဖြစ်တဲ့တွေ့ဝင်ကြီးချုပ်နဲ့ကတော့မလွယ်မသွေကျွန်တော်တို့တွေ့ဖို့ရှိပါတယ်နောက်ကျန်တဲ့ call တွေလည်းကျွန်တော်တို့ဟာရှိပါတယ်ခင်ဗျာစင်ကာပူမှာအမြဲလုပ်လို့ရှိတဲ့ Singapore Lecture ပေါ့နော်အဲအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံတော်ရဲ့ timing ခံပုံကိုနေနေတက်ပြီးတော့ကျွန်တော်တို့အာဆွေးနွေးပို့ချဖို့လည်းရှိပါတ
ယ်စင်ကာပူလက်ချမှာဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဘလို့အကြောင်းအရာတွေဆွေးနွေးပို့ချသွားဖို့တွေများရှိမလဲရှင
်အခုလောလောဆယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနောက်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ issues ကိုဘလို့ဆက်လက်ပြီးတော့အောင်မြင်အောင်ကြိုးစားမယ်ဆိုတဲ့ခေါင်းစဉ်လေးပေါ့နော်ဒီမြန်မာ Democratic Transition Challenges and the Way Forward ဆိုပြီးတော့ဒီခေါင်းစဉ်လေးတော့ကျွန်တော်တို့ပေးကြပါတယ်ခေါင်းစဉ်အတိုင်းပဲကျွန်တော်တို့ဟာပေါ့နော်ဆွေးနွေးမှာဖြစ်ပါတယ
်ဆရာရဲ့ဒီအစီအစဉ်ကနေပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံအတွက်ဘလို့အကျိုးရလက်ကောင်းတွေပေါ့နော်ရလာနိုင်ချေရှိလဲရှင်
ဒါတော့ကျွန်တော်တို့ရဲ့အခုအစိုးရရဲ့လက်ရှိပေါ့နော်ဒီမိုကရေစီအသွင်ကူးပြောင်းမှုလုပ်ငန်းစဉ်အောင်မြင်ရေးအတွက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတဲ့အခြေအနေတွေကိုကျွန်တော်တို့ဒါရှင်းပြလို့ရမှာပေါ့နော်။ဒါကိုရှင်းပြနိုင်မယ့်အနေအထားမှရှိမယ်။အချိန်တည်းမှာပဲကျွန်တော်တို့ဒီလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပါရှိလေ။ဒီအခက်အခဲတွေအောင်မြင်အောင်ကျွန်တော်တို့မိတ်ဆက်နိုင်ငံတွေမိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အနေအထားတွေရှိတယ်ပေါ့နော်။ဒါတွေကိုကျွန်တော်တို့ကဒါရှင်းပြနိုင်မယ့်အနေအထားဖြစ်ပါတယ်။ဒီစင်ကာပူလက်ချာဆိုပေမဲ့ဒီလက်ချာကလည်းဒါအမြဲတမ်းနိုင်ငံခေါင်းဆောင်တွေနိုင်ငံအကြီးအကဲတွေမကြာခဏလာရောက်ပို့ချတဲ့အစီအစဉ်ဖြစ်တဲ့အတွက်ဒါနိုင်ငံတကာကလည်းစိတ်ဝင်တစားနဲ့ဒါလေ့လာနေကြတဲ့ဒါအစီအစဉ်ဖြစ်ပါတယ်ဒီစင်ကာပူကနေတစင်ကျွန်တော်တို့ဒါကျွန်တော်တို့ရဲ့အကျိုးဝန်းဆောင်ရွက်ချက်တွေကိုကျန်တဲ့ကမ္ဘာနိုင်ငံတွေကအသိပေးနိုင်မယ့်အနေအထားမှရှိပါတယ်
စင်ကာပူဝင်ကြီးချုပ်တို့စင်ကာပူနိုင်ငံရဲ့ပေါ့နော်ဒါအစိုးရခေါင်းဆောင်တွေနဲ့တွေ့ရတဲ့အခါမျိုးမှာအတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပေါ့နော်ဘလို့အကြောင်းအရာတွေဆွေးနွေးသွားဖို့တွေများရှိလဲရှင
်ကျွန်တော်တို့ဆွေးနွေးစရာတွေကတော့အများကြီးရှိပါတယ်စင်ကာပူနဲ့မြန်မာအကြားမှာကျွန်တော်တို့ဟလာဟိုနိုင်ငံဆက်ဆံရေးရှိတယ်ပူးပေါင်းဆောင်ရွက်ရေးရှိတယ်ကျွန်တော်နိုင်ငံတကာမျက်နှာစာအာဆီယံအပါအဝင်ပေါ့နော်နိုင်ငံတကာမျက်နှာစာမှာပူးပေါင်းဆောင်ရွက်နေတာလည်းအများကြီးရှိတယ်အထူးသဖြင့်ဒီနှစ်ကစင်ကာပူကအာဆီယံရဲ့ဥက္ကဋ္ဌအတာဝန်ကိုထမ်းဆောင်နေတဲ့နိုင်ငံလည်းဖြစ်တယ်ဆိုတဲ့အခါကျတော့ဒီစင်ကာပူနည်းနဲ့လေဒီအာဆီယံရဲ့ကျွန်တော်တို့ရှေ့ဆက်ဆောင်ရွက်မဲ့လုပ်ငန်းစီတွေနဲ့ပတ်သက်ပြီးတော့ဒါမြန်မာနိုင်ငံနဲ့အမြင်မြင့်ဖလှယ်ဖို့လည်းရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့ကအထူးသဖြင့်စင်ကာပူနဲ့ကလည်းကျွန်တော်တို့ပြီးပွားရေးရကျွန်တော်တို့အများကြီးလုပ်နေတာရှိပါတယ်။ရင်းနှီးမြှုပ်နှံမှုတွေဆိုလည်းတော်တော်များများရှိပါတယ်။အဲ့တော့ဒါတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အများကြီးဆွေးနွေးဖို့ရှိပါတယ
်။ဆရာရဲ့ဒီအတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပေါ့နော်စင်ကာပူပြီးရင်ရောဘယ်နိုင်ငံတွေများသွားဖို့အစီအစဉ်ဆက်ရှိနေအောင်မလဲရှင်။
အခုဟာကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့တွားတာပါစင်ကာပူခရီးစဉ်ကလောလောဆယ်တော့ဒီခရီးစဉ်တစ်ခုပဲကျွန်တော်ပြောလို့ရပါသေးတယ
်ဒီတောင်ကိုရီးယားတို့ဂျပန်တို့လည်းအစီအစဉ်တွေရှိတယ်ဆိုတော့အသံမျိုးတွေကျမတို့ကြားလို့ပါဆရာဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများသိနိုင်မလဲ
အဲ့ဒါတော့လေကျွန်တော်တို့အချိန်တန်တဲ့အခါကြာတော့လေကျွန်တော်တို့သတင်းထုတ်ပြန်ပေးပါတယ်ကျွန်တော်တို့ဒါခရီးစဉ်တွေရှိတဲ့အခါမှာကျွန်တော်တို့ထုတ်ပြန်တဲ့အချိန်တိုင်းတော့ကျွန်တော်တို့ထုတ်ပြန်ပေးပါတယ်
ဟုတ်ကဲ့ဒီဒေါန်ဆန်းစုကြည်ပေါ့နော်ဒါနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူဆောင်ရွက်လာပြီးနောက်ပေါ့ဒီနှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံနဲ့ဒီအာဆီယံနိုင်ငံတွေအပါအဝင်ပေါ့နော်အာရှနိုင်ငံတွေနဲ့ဆက်ဆံရေးရတူးတက်ပြောင်းလဲမှုတွေဘယ်လိုများရှိလဲရှင
်အဲကျွန်တော်တို့ဒီအာဆီယံနိုင်ငံတွေနဲ့ကတော့ကျွန်တော်တို့အမြဲတမ်းထိတွေ့မှုရှိနေပါတယ်နိုင်ငံခေါင်းဆောင်ပိုင်းအဆင့်မှာမကပဲနဲ့ကျွန်တော်တို့ဒီဝန်ကြီးအဆင့်ရောကျွန်တော်တို့ဒီအဆင့်မြင့်ဒီအရှိကြီးအစီအမပါနောက်ကျန်တဲ့ဒီ working group level တွေမှာကျွန်တော်တို့အမြဲတမ်းတိတွေ့ဆက်ဆံမှုရှိပါတယ်အာဆီယံရဲ့ဘောင်ဝင်အတွင်းကနေပြီးတော့ပူးပေါင်းဆောင်ရွက်တာတွေရှိတယ်လို့နိုင်ငံချင်းအနေနဲ့လည်းကျွန်တော်တို့အများကြီးတိတွေ့ဆက်ဆံမှုတွေကျွန်တော်တို့ရှိပါတယ်ခင်ဗျဒါရှိတဲ့ဘက်ဆိုလည်းကျွန်တော်တို့ဟလာမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားမှာစံတမန်ဆက်ဆံမှု90ပြည့်အခမ်းအနားတွေလည်းကျွန်တော်တို့လုပ်ဖို့ရှိရဲကျွန်တော်တို့ရဲ့မူဝါဒမှာတော့ဘာမှအပြောင်းလဲမရှိပါဘူးဆိုတော့အိန္ဒိယနိုင်ငံတွေအပါအဝင်ပေါ့နော်ဒါအိန္ဒိယနိုင်ငံလို့ပြောရတဲ့အာရှနိုင်ငံတွေအပါအဝင်ပေါ့နော်နိုင်ငံတွေအလုံးနဲ့ကျွန်တော်တို့ကတော့ဘက်အကျိုးရှိမယ်ပူးပေါင်းဆောင်ရွက်လုပ်ငန်းစဉ်တွေကိုလုပ်ဖို့ဒါမူဝါဒကကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒပဲဖြစ်ပါ
တယ်ဆရာအချိန်ပေးဖြည့်ပေးတာ RF ရကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့